ဆူရနိုင်ငံမှာဆေးအနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေနိုင်ငံဝန်ဆက်လက်ပေါ်ပေါက်နေချိန်မှာပဲကြာသပတေးနေ့ကခတ်တုံးမြို့တော်မှာဆန္ဒပြသူတွေကိုမြေရီယူပုံးတွေကြီးစစ်တွေနဲ့ပြစ်ခတ်ဖြုတ်ခွဲတဲ့အကြောင်းတချို့လှုပ်ရှားသူတွေကပြောပါတယ်ဆူရမှာအသွင်ကူပြောရေးလုပ်ငန်းစဉ်ပေါ်စစ်တပ်နဲ့အရက်ဘက်ခေါင်းဆောင်တွေကြားတင်းမာမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အောက်တိုဘာလ25ရက်နေ့မှာပဲအရသာဆူရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာပါဆေးအနာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေကတော့နိုင်ငံဝန်မှာနေ့စဉ်ရက်ဆက်ပေါ်ဆိုသလိုဆန္ဒပြပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်ကြာသပတေးနေ့မှာတော့ကတ်တွန်းမြို့တော်အပြင်ကတ်ရက်ရှိနေတဲ့အွန်ဒါမန်မြို့နဲ့ဒါဖော့ဒေသနေရာတော်များမှာဒီမိုကရေစီရေလှုပ်ရှားသူတွေကြီးတက်ဆန္ဒပြခဲ့တာပါစစ်ကောင်းဆောင်တွေအာဏာကဖယ်ရှားပြီးဖို့တောင်းဆိုတဲ့ဆန္ဒပြသူတွေကိုကတ်တွန်းမြို့တော်ဘာရီရက်မှာလူညုံရေးတပ်ဖွဲ့တွေကပြစ်ခတ်နေနေရကဒဏ်ရာရသူ6ဦးထက်မနည်းရှိတယ်လို့လည်းတချို့လှုပ်ရှားသူတွေကပြောပါတယ်သမ္မတနန်းတော်ကိုကြီးတက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကမြေရီဘုံသုံးဖြုတ်ခွဲတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့သမ္မတနန်းတော်အနီးဆန္ဒပြပွဲမှာလူညုံရေးတာဝန်ယူနေတဲ့ရဲမှုတူဓာတ်ထုခံရပြီးတည်ဆုံတဲ့အကြောင်းကြီးညာချက်ထုတ်ပြန်ပြောဆိုထားပါတယ်ဆူဒန်မှာအာဏာသိမ်းပြီးနောက်ပိုင်းနေနှင်းမှုတွေကြောင့်ဆန္ဒပြသူ60ကျော်တည်ဆုံပြီးရာနဲ့ချီဒဏ်ရာရတယ်လို့လည်းဒီမိုကရေစီလှုပ်ရှားသူတွေကပြောဆိုကြပါတယ်